ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမြို့ကြီးမြို့ငယ်တချို့မှာတက်ငယ်မရေမှုသေတံပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလုပ်ကြပါတယ်။ဆွေးနွေးပွဲဟော်ပြောပွဲတွေလုပ်တာလက်ကမ်းစာဆောင်တွေဖြန့်ဝေတာသေတံပေးရေးဥပဒေပြဋ္ဌာန်းပေးဖို့လက်မှတ်တွေစုဆောင်ကောက်ခံတာစတာတွေလုပ်ခဲ့ကြပါတယ်။နောက်ဆက်တွဲအနေနဲ့တက်ငယ်မရေမှုကျူးလွန်သူတွေကိုသေတံအထိချမှတ်နိုင်ရေးအထူးဥပဒေတရားပြဋ္ဌာန်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုတရပြည်သူ့လွတ်တော်အတွင်းတင်ဆွေးနွေးရသည့်အထိဖြစ်ခဲ့ပါတယ်။အဆိုကိုထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အခြေတင်ဆွေးနွေးကြပြီးနောက်ဆုံးမဲခွဲဆုံးဖြတ်ကြပါတယ်။ကံမကောင်းအကြောင်းမလှစွာပဲအဆိုကိုထောက်ခံသူ141ကန့်ကွက်သူ229မဲနဲ့အဆိုရှုံးနေပြီးမှတ်တမ်းတင်တဲ့အဆင့်လောက်နဲ့ပဲထားခဲ့ကြရပါတယ်။မြန်မာနိုင်ငံမှာမဒိမှုတက်ငယ်မဒိမှုဖြစ်ပွားနေတာဘယ်အခြေအနေဆိုက်နေပြီလဲဘလို့ကန့်တွဲဖြေရှင်းနိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်။
ပထမအဆင့်ကြည့်ဖို့လိုတာကမြန်မာနိုင်ငံမှာမဒိမ့်မှုဖြစ်ပွားနှုန်းမြင့်လာနေသလားတက်ငယ်မဒိမ့်မှုရောပိုပြီးများလာနေသလားဆိုတာပါဒီဒိဝင်ကြီးဌာနရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်2016ခုနှစ်မှာမဒိမ့်မှု1100ဖြစ်ခဲ့ပြီး2019ခုနှစ်မှာ1405မှုဖြစ်ပါတယ်ဒါဟာတစ်နှစ်အတွင်းမဒိမ့်မှု7000ခန့်နှုန်းလောက်တိုးလာတာမို့အတော်လေးကိုစိုးရိမ်စရာကောင်းပါတယ်ရဲတပ်ဖွဲ့ရဲ့တတ်မှတ်ချက်အရမဒိမ့်မှုဆိုတာလူတက်မှုပြန်ပေးဆွဲမှုတပြားတိုက်မှုတို့လိုအမှုကြီး10မျိုးစီးရင်ဝင်ဖြစ်တာမို့လက်ရှိမြန်မာနိုင်ငံအမှုကြီး10မျိုးထဲမှာမဒိမ့်မှုကအများဆုံးဖြစ်နေတယ်လို့တောင်ပြောလို့ရပါတယ်ဒါကလည်းမကောင်းတဲ့ကိစ္စပါအလားတူ2016ခုနှစ်မှာတက်ငယ်မဒိမ့်681မှုဖြစ်ပွားရာကနေ2019ခုနှစ်မှာ698မှုဖြစ်လာတာမို့ဒါဟာလဲ7000ခန့်နှုန်းကျော်မြင့်တက်လာတဲ့သဘောပါပဲ။စည်ရင်းအရတရက်မှာမိန်းကလေး4ယောက်နှုန်းမဒိမ့်ကျင့်ခံနေရပြီးမဒိမ့်မှု3မှုမှာ2မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးငယ်တွေဖြစ်နေတာကလည်းအတော်လေးကိုအကြီးအကျယ်အယုတ်ဆိုးစေပါတယ်။တကယ်တော့ဒီကိန်းကနေဖော်ပြချက်တွေဟာမဒိမ့်မှုကိစ္စတက်ငယ်မဒိမ့်မှုကိစ္စပြည်သူတွေကြားပြောနေဆိုနေဝေဖန်နေကြတဲ့ကြားထဲမှာကိုပဲတစ်နေ့တစ်ခြားမြင့်တက်လာနေတာမျိုးပါ။ဒီထဲမှာမဒိမ့်မှုဖြစ်ပြီးကမှတက်ဆိုင်ရာအာဏာပိုင်တွေဘက်ကကြားဝင်ဆေးဆက်ညှိနှိုင်းပေးရင်ရော်ကြေးလောက်နဲ့ကြေးအေးပေးလိုက်ကြတဲ့အမှုခင်းစည်ရင်စရာအချက်လက်တွေမပါသေးပါဘူး။ဒါကြောင့်လဲပြည်သူတွေတက်ကြွလှုပ်ရှားသူတွေဟာမဒိမ့်မှုနဲ့တက်ငယ်မဒိမ့်မှုစန့်ကျင်ရေးကျူးလွန်သူတွေကိုတည်တံပေးနိုင်တဲ့ဥပဒေပြဋ္ဌာန်းပေးရေးဆန္ဒပြပွဲတွေလုပ်လက်မှတ်ထိုးပွဲတွေလုပ်ရင်နောက်ဆုံးလွှတ်တော်တွင်အဆိုတင်တဲ့အဆင့်ထိရောက်သွားရတာပါ။
တက်ငယ်မဒိမ့်မှုကျူးလွန်သူတွေကိုသေတံချမှတ်နိုင်တဲ့အထိအေးအေးယူနိုင်မဲ့အထူးဥပဒေရေးဆွဲပြဋ္ဌာန်းပေးရေးအစိုးကိုပြည်သူ့လွှတ်တော်အတွင်းတင်သွင်းသူကတော့ရသေးတော်အမတ်ဒေါက်ခင်စောဝေဖြစ်ပါတယ်။သူကအခုနောက်ပိုင်းတက်ငယ်မဒိမ့်မှုဖြစ်ပွားတာတွေစိတ်လာတယ်။ဖခင်ရင်ကသမီးရင်ကိုကျူးလွန်တာမျိုးရှိလာရုံမကမဒိမ့်ချင်းခံရတဲ့ကလေးတွေအရွယ်ဟာဆယ်ကျော်သက်တွေမကတော့ပဲဥမေမဲစာမမြောက်အသက်2နှစ်3နှစ်အရွယ်အထိဖြစ်လာတာကလည်းစိုးရိမ်စရာကောင်းတယ်။ဒါကြောင့်ဖေးတံလိုထိရောက်တဲ့ပြစ်ဒဏ်ချမှတ်တဲ့တယ်လို့ဆိုပါတယ်။အဆိုကိုကန့်ကွက်သူတွေဘက်ကတော့မရေမှုဆိုရင်ထောင်ဒဏ်10နှစ်ကနေအနည်း20အထိချနိုင်တယ်လို့ငွေဒဏ်မှာချနိုင်တဲ့အကြောင်းမရေလူသားမှုဆိုရင်တော့ဖေးဒဏ်ချမှတ်ခံရမှာဖြစ်ကြောင်းပြောဆိုဆွေးနွေးကြပါတယ်။တက်ငယ်မရေမှုကျူးလွန်တဲ့သူကိုဖေးဒဏ်ပေးဖို့ဥပဒေတရားပြဋ္ဌာန်းရေးဆောင်ရွက်ရမှာကျူးလွန်သူဟာဖေးဒဏ်ကြခံရမှာဖြစ်တာကြောင့်အဓိကသက်သေဖြစ်တဲ့ကျူးလွန်ခံရသူကိုသက်သေဖြောက်ဖြစ်တဲ့အနေနဲ့တပ်ဖြတ်တာမျိုးတွေပုံမှန်ဖြစ်ပွားလာနိုင်တာကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမျိုးတင့်ကလည်းလွှတ်တော်တွေဆွေးနွေးမှုမှာအကြံပြုပြောကြားပါတယ်
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့လူဖွဲ့စည်းတဲ့မှာလူချင်းဝင်တဲ့အညီအပြန်အလှန်ပြုမှုဆက်ဆံနိုင်ဖို့အခြားနည်းလမ်းဖြစ်တဲ့လူမှုရေးအနေနဲ့ကြိုတင်ထိန်းချုပ်တာမရိမှုဖြစ်ပွားနိုင်တဲ့အခြေအနေတွေကိုကြိုတင်ရှင်းချတာတွေမျှတစွာဆောင်ရွက်ပေးနိုင်မှမရိမှုကျူးလွန်တာတွေကိုရော့ကြအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီလိုအခြေတင်ဆွေးနွေးပြီးမှအဆိုရှုံးနေကြတာပါ။ဒီနေရာမှာလူကယ်ပြန်ဒုဝန်ကြီးဦးစိုးအောင်တင်ပြတာတွေကိုတော့အလေးနက်ထားစဉ်းစားကြရမှာပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မရိမှုတက်ငယ်မရိမှုတွေနဲ့ပတ်သက်ရင်မဖြစ်ပွားအောင်ကြိုတင်ကာကွယ်တာမျိုးကလည်းဖြစ်ပွားပြီးမှထိထိရောက်ရောက်အရေးယူတာမျိုးနည်းတူအလွန်အရေးကြီးပါတယ်။ဒီအတွက်ဘလို့ကာကွယ်တားဆီးမှုတွေလုပ်နိုင်မလဲစဉ်းစားတွက်ဆကြရပါမယ်။မရိမှုနဲ့တက်ငယ်မရိမှုဖြစ်ပွားတာတွေနဲ့ပတ်သက်ရင်ကျူးလွန်သူတွေကဘာကြောင့်ကျူးလွန်ကြသလဲ၊ဘယ်အခြေအနေမျိုးမှာကျူးလွန်ကြသလဲ၊ကျူးလွန်ခံရသူနဲ့လူအတိုင်းဝိုင်းကအဲ့ဒီလိုအခြေအနေမျိုးကိုဘာကြောင့်မတားဆီးမကာကွယ်နိုင်ရသလဲဆိုတာအရင်လေ့လာဆန်းစစ်ကြည့်ရမှာပါ။ဒီရေးဝင်ကြီးဌာနဘက်ကတော့ ကျွလွန်တာနဲ့ပတ်သက်ပြီးခံစားလို့အရမ်းမှုစိတ်ကြွဆဲတုံးဆွဲလို့ကလင်းငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့ လိင်ပတ်တ်ပုံ်ရု်ရွေ်ကြီးလု့လူမုပဝင်းခြင်နဲ့တရားဥပဒေပဟုသုတအသိဉာဏ်နဲ့ပါလို့ဆိုပြီးသုံးသက်ထားပါတယ်။အသက်၆၆နှစ်အထက်မင်းကလေးတွေမတိန်ချင်းခံရတာနဲ့ပတ်သက်ပြီးမင်းကလေးတွေကိုယ်တိုင်အရက်သေးစားတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျွန်တော်တွေကတော့ကာမရာကစိတ်ကြွဆေးတွေလွယ်လင့်ကူဝယ်လို့ရနေတာညဉ့်ဉန်းတဲ့ပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနို
ပြည်ထောင်စုမှာဒီနေ့ရွေးကိုအုပ်ထိန်မှုညံ့ဖြင်းသာစရတဲ့ချက်တွေဖော်ပြထားပါတယ်။ပုံမှန်လေးပြောရရင်ပြည်ထောင်စုဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဟာစနစ်တကျသူတွေသနလုပ်ထားတာမဟုတ်လို့အပြည့်အဝရုံကြည်စိတ်ချလို့မရနိုင်ပါဘူး။ဒီအတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုမျိုးကဖြစ်ပွားခဲ့တဲ့မှုကင်းတွေကိုအခြေခံပြီးစနစ်တကျသူတွေသနလုပ်သင့်ပါတယ်။ဒါကိုပြည်ထောင်စုဝန်ကြီး swear account here posing my day. You look out here for Jaha, thank him, Remu Julon Durego, Theta and Bebo, Uri Piatana te Povi, Tia Mushina and Bajau, don't that in Bella. We'll be right back.